Please.
မင်္ဂလာညနေခင်းပါဗျာ Washington American ပြည်တော်စုဝါရှင်တန်မြို့တော် VOA American တန်ကနေ2018ခုနှစ်ဇူလိုင်လ29ရက်တောက်ချနေညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းလုံးပြီးတော့19 19နဲ့25ရက်ကနေတိုက်ရိုက်အစံလွှင့်နေပါပြီခင်ဗျာညနေအတွက်အစီအစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ကိုတရားမဝင်ရောက်လာတဲ့အတွက်ဖမ်းဆီးခံရပြီးမိဘတွေနဲ့တကွဲပြားထိန်းသိမ်းခံထားတဲ့ကလေးတွေကိုမိသားစုနဲ့ပြန်လည်ပေါင်းစည်းရမယ့်နောက်ဆုံးရဲ့ကြော်လွန်သွားပါပြီ။ပါကစ္စတန်လွှတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမဟောင်းဦးဆောင်တဲ့ပါတီအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ကချင်ပြည်နယ်ဖားကန့်မြေပြိုကျမှုတွင်ဒီကနေ့ရုပ်အလောင်းတွေထပ်မံတွေ့ရှိခဲ့တာနဲ့ပတ်သက်ပြီး
ဒီနေ့ထောက်နိုင်ခွက်နေဒီပြီးတော့ခဏလောင်းတော့ပေါ့သူအဲဒီပေါ်မဲ့ဟာတွေပဲပြန်တောက်နေနေကြတာပေါ့
ဂရင်းလန်းသဘောပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကကိုနောင်လက်ပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကတော့မကြခင်မှာနားဆင်ရမှာပါဒါပြင်ထိုင်းနိုင်ငံချင်းရိုင်ခရိုင်မှာပြီးခဲ့တဲ့ပိုင်းတွင်ကဖမ်းဆီးမိတဲ့မျိုးစေးတွေဟာမြန်မာနိုင်ငံဝဒေသဘက်ကလာတာဖြစ်တယ်လို့ထိုင်းဘက်ကပြောကြားလိုက်တဲ့အကြောင်းတခါကမ္ဘောဒီးယားနိုင်ငံရဲ့အကူတပတ်ရွေးကောက်ပွဲအတွက်ပြင်ဆင်နေမှုအခြေအနေတွေအပါအဝင်အမေရိကန်ရဲ့အာကာသစူးစမ်းရေးနဲ့အနာဂတ်ဖြစ်နိုင်ခြေအကြောင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလောင်လို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်သူကိုတရားမဝင်ဝင်ရောက်လာခဲ့တဲ့အတွက်ဖမ်းဆီးခံရပြီးမိဘတွေနဲ့တကွဲတပြားထိန်းသိမ်းခံထားတဲ့ကလေးတွေကိုမိသားစုနဲ့ပြန်လည်ပေါင်းစည်းပြီးဖို့အစိုးရကိုတရားရုံးကအမိန့်ထုတ်ထားတဲ့နောက်ဆုံးသတ်မှတ်ရကျော်လွန်သွားပါပြီတရားရုံးနောက်ဆုံးရဖြစ်သတ်မှတ်ထားတဲ့မနေ့ကပဲသတ်မှတ်ချက်နဲ့ကန့်ညီတဲ့ကလေးတွေအားလုံးကိုမိဘတွေနဲ့ပြန်လည်ပေါင်းစည်းပေးနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲအစိုးရတောင်းရှိသူတွေကမနေ့ကပဲပြောဆိုထားကြတာပါဒါပေမဲ့လည်းမျှော်လင့်ထားတဲ့အတိုင်းအားလုံးကိုအချိန်မီပြန်လည်ပေါင်းစည်းပေးနိုင်သလားဆိုတာကတော့တတလုံးရှင်းရှင်းလင်းလင်းမသိရသေးပါဘူးဆန်ဒီယေဂိုမြို့ကတရားရုံးကိုမနေ့ကတရားရေးဌာနကတင်ပြထားတဲ့အထက်မှာတော့အသက်9နှစ်နဲ့အထက်ကလေးပေါင်း1400ယောက်ကိုပြန်လည်ပေါင်းစည်းပေးနိုင်တဲ့အကြောင်းဖော်ပြထားပါတယ်နောက်ထပ်388ယောက်ကိုလည်းတင့်လျော်တဲ့အခြေအနေရောက်မှာပြန်လွတ်ပေးလိုက်တဲ့အကြောင်းပြောဆိုထားတဲ့အတွက်ကလေးတွေကိုကြကြနနဆောက်ရှောက်ပေးမဲ့သူတွေထံလွှဲပြောင်းပေးလိုက်တယ်လို့လည်းယူဆရပါတယ်ဒါမှမဟုတ်အစိုးရကထိန်းသိမ်းထားတဲ့ကြံရည်သေးတဲ့ကလေး900လောက်ရဲ့ကံကြမ္မာကတော့မရေမရာဖြစ်နေသေးပါသူတို့မိဘအများစုပါဆိုရင်တော့နေရက်ပြန်ဖို့ခံထားကြရပါတယ်
အမေရိကန်ရှင်းနေချုပ် Jeff Sessions ကသူ့ရဲ့လက်ထောက်ဖြစ်သူဒုတိယရှင်းနေချုပ် Rod Rosenstein အပေါ်အမြင့်မားဆုံးယုံကြည်စိတ်ချမှုရှိတယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုကြားဝင်နောက်ဆက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ရတဲ့ရှင်းနေချုပ်ဒုရှင်းနေချုပ် Mr. Rosenstein ဟာလွှတ်တော်ကိုသတင်းအချက်အလက်ပြည့်ပြည့်စုံစုံတင်ပြခြင်းမရှိဘူးဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုအရေးယူဖို့ Republican အောက်လွှတ်တော်အမတ်7ယောက်ကစတင်ကြိုးပမ်းလာပြီးနောက်ပြန်မှာပဲရှင်းနေချုပ်ကသူ့လက်ထောက်ကိုထောက်ခံတဲ့အကြောင်းပြောဆိုလိုက်တာပါ။ရှင်းနေချုပ် Jeff Sessions ကတော့ရွေးကောက်ပွဲမွေးဆဲကလာမှာအမေရိကန်ဆိုင်ရာရုရှားသံအမတ်နဲ့အဆက်အသွယ်ရှိတဲ့အတွက်ရုရှားအရေးစုံစမ်းမှုတွေကနေဘေးဖယ်နေတဲ့အတွက်ဒုရှင်းနေချုပ်ကတာဝန်ကျူကြီးကြံနေတာပါ။ပေါ်စတိုမြို့မှာလုပ်တဲ့တင်းစာရှင်းလင်းပွဲအတွင်း Mr. Session က Rod Rosenstein ဟာသိက္ခာအရေးချင်းပြောရသူဖြစ်တယ်လို့လည်းပြောပါရယ်။ရွေးကောက်ပွဲမဲဆွယ်စဉ်ကလာအတွင်းသမ္မတ Trump ရဲ့စီးရင်ရေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်မှုရှိခဲ့သလားဆိုတာနဲ့ရုရှားအရေးစုံစမ်းနေတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI အကြီးအကဲ James Comey ကိုသမ္မတ Trump ကအလုပ်ကထုတ်ပယ်လိုက်တာဟာတရားရေးရာကိစ္စမှာဝေရောက်နောက်ဆက်တာဟုတ်မဟုတ်ရဲကိစ္စရီကိုအထူးစုံစမ်းရေးမှုရောဘတ်မူလာကစုံစမ်းနေတာပါမစ္စတာမူလာကိုတာဝန်ယူကြီးကြပ်ရတဲ့မစ္စတာရိုဇာစတိန်ကိုအရေးယူဖို့အမတ်တချို့ရဲ့ဂျူပန်မှုတွေကိုအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ကလည်းဆန့်ကျင်ထားပါတယ
်မြောက်ကိုရီးယားကလည်းအမေရိကန်စစ်လေယာဉ်နဲ့တည်ဆောင်လာတဲ့ကျဉ်ကျဉ်ရုပ်လောင်းတွေပါဝင်တဲ့တက်တာ55ခုကလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားတဲ့အမေရိကန်စစ်သည်တွေဖြစ်တဲ့အကြောင်းသမ္မတအင်ဂျီရိုကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်တည်ပြထားပါတယ်။အမေရိကန်ကြာဆုံးစစ်သည်တွေရဲ့ရုပ်လောင်းတွေတင်ဆောင်လာတဲ့အမေရိကန်လေတပ်က C-17 အမျိုးအစားလေယာဉ်ဟာမြောက်ကိုရီးယားဝန်ဆန်းမြို့ကနေထွက်လာပြီးတောင်ကိုရီးယားနိုင်ငံဆိုးမြို့တော်အနီးက Austin Latest Camp ကိုထွက်ခွာလာတဲ့အကြောင်းနဲ့တရားဝင်လွှဲပြောင်းတဲ့အခမ်းအနားကိုလည်းအောက်တိုဘာ10ရက်နေ့ Austin Latest Camp မှာပဲကျင်းပသွားမှာဖြစ်တဲ့အကြောင်းလဲကြေညာချက်ကဖော်ပြထားတာပါ။ကြာဆုံးစစ်သည်အလောင်းတွေလွှဲပြောင်းမှုဟာအောင်မြင်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်နေလဲကုလသမဂ္ဂကိုကယ်ရေးတပ်ဖွဲ့နဲ့တောင်ကိုရီးယားခြေဆိုင်အမေရိကန်တပ်ဖွဲ့တွေရဲ့တမူးဖြစ်သူဗိုလ်ချုပ်ကြီး Vincent Bruce ကပြောဆိုပါတယ်။ရုပ်လောင်းတွေတည်ဆောင်လာတဲ့အမေရိကန်စစ်လေယာဉ်ကတော့ဒီနေ့နောက်ပိုင်းမှာပဲတောင်ကိုရီးယားကိုရောက်လာခဲ့တာပါ။ဒီချိန်ထဲမှာပဲအမေရိကန်အရာရှိတွေထံက truck နဲ့စီးစာတစ်သားတစ်တာတွေကိုမြောက်ကိုရီးယားကမကြတဲ့ငါပဲလက်ခံရယူခဲ့ကြောင်းလဲတောင်ကိုရီးယားတပ်မှန်တပ်ဝန်ကိုကူကားပြီးတောင်ကိုရီးယားနိုင်ငံကရုံးဟတ်သတင်းကဖော်ပြခဲ့ပါတယ်။ ီနေ့တောက်ချနေရ1950ကနေ53အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပညာရေးဆရာကိုလက်မှတ်ရေးထိုးပြီးတောင်မြောက်ကိုရီးယားနှစ်နိုင်ငံဖြစ်တရားဝင်စတင်တူထောင်ခဲ့တဲ့65နှစ်ပြည့်လည်းဖြစ်ပါတယ်။အမေရိကန်ကြာဆုံးစစ်သည်တွေရဲ့ကျွမ်းကျင်ရုပ်လောင်းနဲ့လွှဲပြောင်းပေးအစီအစဉ်ကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ပြီးခဲ့တဲ့ဇွန်လတဲ့စီဂူနိုင်ငံကထိပ်သီးအစည်းအဝေးပွဲမှာသဘောတူခဲ့ကြတာဖြစ်ပါတယ်။
ကတ်လူမျိုးစုတို့ကြောထောက်နောက်ခံပေးထားတဲ့ Syria Democratic Council SDC နဲ့အမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ဦး SDF ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာ Syria အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ Syria နိုင်ငံမျိုးကိုရောက်ရှိနေတယ်လို့ညွန်ပေါင်းတပ်အရာရှိသူကဒီကနေ့ပြောပါတယ်။လွန်ခဲ့တဲ့နေ့က Damascus မြို့ကိုကိုယ်စားလှယ်အဖွဲ့တို့ရောက်ရှိလာတယ်လို့ SDC ရဲ့တွဲဖက်ဥက္ကဋ္ဌ Red Dara ကပြောပါတယ်။ Syria နိုင်ငံမြောက်ပိုင်းကအခြေအနေတွေအတိအကျဖြစ်အတွက်ကတ်တာဝန်ရှိသူတွေလုကိုင်းနေတယ်လို့လည်းဆိုပါတယ်။ဒါ Syria နိုင်ငံမျိုးကို SDC ဖက်ကပထမဆုံးလာရောက်တာလည်းဖြစ်သလိုစီးရီးယားသမ္မတဘာရှာအယ်အာဆာနဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့ကတ်တိုဖက်ကစီဝင်စားတဲ့သဘောလည်းဖြစ်ပါတယ်။ကတ်တိုကစီးရီးယားနိုင်ငံတွင်သူတို့ရဲ့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးနိုင်ငံရေးအရာသဘောတူညီမှုရဖို့ကြိုးပမ်းနေတာပါ။ဆွေးနွေးမယ့်အကြောင်းအရာတွေကိုကိုယ်စားလှယ်အဖွဲ့ဖက်ကသတ်မှတ်ထားခြင်းမရှိသေးသလိုနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းဆွေးနွေးသွားနိုင်တယ်လို့ဒါရော့ကပြောပါတယ်။စီးရီးယားနိုင်ငံရဲ့နေမြ25ရာခိုင်နှုန်းနီးပါးကိုထိန်းချုပ်ထားတဲ့ကတ်တပ်ဝန်ရှိသူတွေက9နှစ်ကြာစီးရီးယားစစ်ပွဲအတွင်းအာဆတ်အစိုးရနဲ့ထိတိုက်မသွေအောင်ရှောင်ရှားနေပြီးဘုံရန်သူတွေကိုတိုက်ခိုက်နေကြတာမှာစီးရီးယားအစိုးရတပ်ဖွဲ့ကတိုက်နေတဲ့သဘုံအုပ်စုတွေလည်းပါဝင်ပါတယ
် UAB ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်နိုင်ငံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်နိုင်ငံကလွတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမားဟောင်းအင်မရခန်ဦးဆောင်တဲ့ပါတီအနိုင်ရကြောင်းရွေးကောက်ပွဲကွန်ရှင်ကဒီနေ့ပဲကြီးညာပါတယ်။ဒါပေမဲ့လွတ်တော်မှာအများစုဖြစ်အနိုင်မြင်ရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။ပါကစ္စတန်တိုင်းအီအစ်စပန်ပါတီအနိုင်ရကြောင်းပါတီခေါင်းဆောင်ခန်ကမနေ့တုန်းကကြီးညာခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲကွန်ရှင်ရဲ့ကြီးညာချက်ဖတ်ပေါ်လာတာလည်းဖြစ်ပါတယ်။နိုင်ရပါတီခေါင်းဆောင်ဖြစ်ရုပ်မြင့်တန်ကြားကမင်းကွန်းပြောရမှာတော့အစိုးရအုပ်ချုပ်မှုပုံစံကိုပြုရင်ပြောင်းလဲပြီးစည်ရဲမွေးတည်မှုနဲ့အချင်းပြတ်ချစားမှုတွေကိုတက်ပြတ်သွားဖို့လဲကတိပြုခဲ့တာပါ။ဗုဒ္ဓနေ့ကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲမဲရရက်တွေရဲ့90ရာခိုင်နှုန်းလောက်ရေးတွက်ပြီးချိန်မှာပဲအနိုင်ရကြောင်းပါတီခေါင်းဆောင်ခန်ကကြီးညာခဲ့တာဖြစ်ပါတယ်။သူပါတီဟာအဓိကပြောင်းပြဖြစ်တဲ့အချင်းပြတ်ချစားမှုနဲ့ထောင်နိုင်ပြပေးခံထားသူဝန်ကြီးချုပ်နော်ဝဲရှာရီဦးဆောင်တဲ့ MPLN ပါတီထက်တည်တသာအနိုင်အသာရထားတာပါ။ဒါပေမဲ့လည်းအဓိကပြန်ပြက်နိုင်ငံရေးပါတီအားလုံးဒီဘက်ကတော့ရွေးကောက်ပွဲမှာခံရပါတီအနိုင်ရအောင်မတမာမှုတွေရှိတဲ့အကြောင်းဆွဆွဲထားကြပါတယ်။ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကတော့ဆွဆွဲချက်တွေကိုလက်မခံခဲ့သလိုရွေးကောက်ပွဲလုပ်ငန်းစဉ်ဟာလွတ်လပ်ပြီးမျှတမှုရှိကြောင်းကော်မရှင်ဥက္ကဋ္ဌဆာရာမိုဟာမက်ရာဇာကအပြင်းအထန်ကောက်ကွယ်ပြောဆိုခဲ့တာပါ။ရွေးကောက်ပွဲမှာရန်နုံးပြည်ပွင့်လင်းမြင်သာမှုမျှတမှုရှိခဲ့ကြောင်းလည်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောခဲ့ပါတယ်။ဗုဒ္ဓနေ့ကမဲရုံနဲ့ပိတ်ပြီးမဲတွေစတင်ယူတဲ့ချိန်မှာအီလက်ထရောနစ်စနစ်ချေယုံမှုကြောင့်ရွေးကောက်ပွဲရလဒ်ချူထုတ်ပြန်မှုနှောင့်နှေးမှုတွေရှိကြောင်းလည်းကော်မရှင်ကအတည်ပြုပြောခဲ့တာပါ။အနိုင်ရပါတီခေါင်းဆောင်ခန်ကတော့ပါကစ္စတန်နိုင်ငံမှာအတန်ရှင်းဆုံးရွေးကောက်ပွဲဖြစ်နေပြောဆိုခဲ့သလိုမဲမတမာမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တယ်လို့ကုညီဖို့လည်းကတိပြုထားပါတယ်
။အမေရိကန်ပြည်ထောင်စုအနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်မှာတော်မီအကြီးကျယ်လောင်ကျွာနေရမှာမြစ်တူးဆက်မောင်းသမားတို့အသေဆုံးသွားသလိုမိသက်သမား၃ဦးထိခဲ့ဒဏ်ရာရသွားတယ်လို့မိသက်သားဝန်ရှိသူတွေကပြောပါတယ်။မိလောင်ရလမ်းကြောင်းတစ်လျှောက်ကအရာအလုံးကိုမိကဝါမျိုးသွားတယ်လို့မိသက်တပ်ဖွဲ့ပြောခွင့်ရသူစကော့မက်ကလင်းကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကိုရောမြောက်ပိုင်းမှာပါတော်မီတွေကူးဆက်လောင်ကျွာနေတဲ့အတွက်အိုးအိမ်ဆုံးဟွာထွက်ပြေးကြဖို့ဒေသခံတွေကိုတာဝန်ရှိသူတွေကအတင်းကျပ်တိုက်တွန်းထားပါတယ်။တချို့အိမ်တွေကမိဘကလွတ်သွားပေမဲ့လည်းတာစင်းနဲ့ချီတဲ့အိမ်တွေလည်းမိတဲ့ပါသွားခဲ့တာပါ။ပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကမိလောင်နေတဲ့ဒေသတွေကိုအရေးပေါ်အခြေအနေကြေညာထားပါတယ်။ကယ်လီဖိုးနီးယားတောင်ပိုင်းမှာလောင်နေတဲ့မိဟာရှုံးမဖြစ်နိုင်တဲ့ဆိုပြီးတာနယာရှိသူတွေကိုလည်းတာဝန်ရှိသူတွေကဖမ်းဆီးထားပါတယ်။
ဂရင်းနိုင်ငံမှာဆက်စွန်းတွေအတွင်းအဆိုးအဆုံးကြုံရတဲ့တော်မီကြောင့်ဒါဇင်နဲ့ချီတဲ့တည်ဆုံသူတွေဟာဘသူဘဲဝါးလေးဆိုတာသိနိုင်မို့စိဘဆိုင်ရာကျွမ်းကျင်သူတွေတင်မှုတည်ခင်စစ်ဆေးသူတွေဒီနေ့ခက်ခက်ခက်ခက်ဆက်လက်ကြိုးပမ်းနေပါတယ်။အလောင်းအများစုဟာမိကျွမ်းတဲ့အထိလောင်ကျွမ်းခံထားရတာကြောင့်ဘသူဘဲဝါးဖြစ်တဲ့ကြောင်းစုံစမ်းဖို့တော့နောက်ထပ်ရက်တော်များများအခြေယူရနိုင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။လူ82ယောက်ထက်မနည်းတည်ဆုံပြီးအရေးအတွက်အတိအကျမသိရပဲပျောက်ဆုံးနေတဲ့ဒီသတင်းပတ်တဲ့လောင်ကျွမ်းတဲ့တော်မီဟာရှုံးပြီးဖြစ်နိုင်တယ်လို့လည်းအာဏာပိုင်တွေတန်ရရှိနေတာပါ။ ရာဇဝမှုမကင်းတဲ့လောက်ရည်နဲ့ပတ်သက်တဲ့တိတာထင်ရှားတဲ့အချက်လက်တွေတွေ့ရကြောင်းလဲအများပြည်သူလူမျိုးရေးဆိုင်ရာဝန်ကြီးနီကိုတော့စကာကမနေ့တုန်းကပဲပြောပါတယ်တွေ့ရှိချက်တချို့နဲ့အထောက်အထားတွေကစုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလဲပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့မပြောပါဘူးဒီလနေ့ကစက်တင်လောင်ချွဲနဲ့တော်မီယာခီးသွားတွေနဲ့ကန်းချီကိုပန်းဖြည့်သွားသူတွေစီကားရာအတင်မျိုးတော်ရှင်မြောက်ဖက်ကံယူရဲတလျှောက်ထိကုဆလောင်ကျဲကုဆက်ပြန့်နေရာကထိခိုက်တိုက်စုံမှုတွေကြီးမားခဲ့တာ
ပါ Pacific တမုတ်တရားတောင်ပိုင်းကကျွန်းပေါင်း80နဲ့ဖွဲ့စည်းထားတဲ့ Vanuatu နိုင်ငံရဲ့ Ambe ကျွန်းမော်ကမနာရိုမီတောင်လှုပ်ရှားလာတာကြောင့်ဒေသခံတွေအားလုံးမဖြစ်မနေဘေးလွယရွှေ့ပြောင်းကြဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်မီတောင်စီကပြားတွေကောင်းကင်နဲ့အလုံးအရင်းနဲ့မုတ်ထုတ်လိုက်တဲ့အတွက်ဒီကနေ့တောက်ကြနေမှာရေပေါ်ချင်းချင်းထုတ်ပြန်လိုက်တာပါမီတောင်စပြီးတော့လှုပ်ရှားလာတဲ့ဖြစ်ခဲ့တဲ့ September လကစလို့ Ambe ကျွန်းမော်ကဒေသခံ1000လို့ကိုဘေးလွယရွှေ့ပြောင်းမှုအမိန့်နှစ်ကြိမ်ထုတ်ပြန်ခဲ့ပါတယ်မီတောင်စီကအတန်တွေကြောင့်ကောင်းကောင်းမအိပ်နိုင်သလိုမီတောင်ပြားတွေကြောင့်ရင်ကျက်ရောဂါခံစားနေရတဲ့ကလေးတွေရဲ့ဝေဒနာတွေပိုဆိုးလာတယ်လို့ဒေသခံတို့က AP သတင်းဌာနကိုပြောပါတယ်2005ခုနှစ်ကမန္နာရိုမီတောင်ပောက်ကွဲမှုကြောင့်ထောင်နေချီတဲ့အမ်ဘဲဒေသခံတွေဘီလောက်ရရွှေ့ပြောင်းခဲ့ရဖူပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်နဲ့စာချင်ပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကြောက်စိမ့်တူဖော်ရီလောက်ခွက်ကကဘာမြေပြူကျခဲ့ရမှာပျောက်ဆုံးသူတွေတဲကဒီကနေ့သေဆုံးသူရုပ်သူ9ဦးရဲ့ရုပ်အလောင်းကိုပြန်လည်တွေ့ရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ကယ်ဆယ်ရေးအပိုင်းမှာကဖောင်တွေနဲ့လိုက်လံဆယ်နေရတဲ့အခြေအနေမှာရှိနေပြီးတော့စည်ရင်းရပျောက်ဆုံးသူ28ဦးနဲ့မနေ့ကနဲ့ဒီကနေ့အထိရှာဖွေတွေ့ရှိမှုမှာအလောင်း18လောင်းရရှိထားပြီလည်းဖြစ်ပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါပြီးခဲ့တဲ့အင်္ဂါနေ့ကမြေကဘာပြုံမှုဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်ဖားကားမြို့နယ်စိတ်မှုကျေးရွာအုပ်စုကြောက်စိမ့်နန်းတော်လုပ်ခွဲဟောင်းကမြေပြူတဲ့အထက်မှာပါဝင်သွားတဲ့ကြောက်တူးသမားတွေရဲ့နေ့ကဒီကနေ့မှာ9လောင်းထပ်မံဖော်ထုတ်ရရှိခဲ့တယ်လို့ Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့ဥက္ကဋ္ဌကိုနောင်လတ်ကြံမော်ကအခုလိုပြောပါတယ
်ဒီနေ့6နိုင်ခွဲ့နေဒီပြီးတော့9လောင်းတော့ပေါ့သူအဲ့ဒီပုံမဲ့ဟာတွေကပြန်တောက်ဝင်နေကြတာပေါ့မြေကျူပြီးတော့ရေညှုတ်တဲ့ခါပေါ်တော့7လောင်းတော့ရှိပြီ
မနေ့ကရှာဖွေရမှာ7လောင်းရရှိခဲ့ပြီးအခုဆိုပျောက်ဆုံးနေတဲ့ရေမစေးကြောက်ရှာဖွေသူ18ဦးအလောင်းရှာဖွေတွေ့ရှိခဲ့တာပါပြီးခဲ့တဲ့အင်္ဂါနေ့ကကြောက်စိမ့်နှန်းတော်လုပ်ခွဲဟောင်းကမြေကဘာပြူမှုဖြစ်ပွားခဲ့ပြီးဖားကားမြို့နယ်မမုံဖားပြင်းမလင်ချောင်စတဲ့ကျေးရွာတွေကရေမစေးကြောက်ရှာဖွေသူ28ဦးထိပျောက်ဆုံးသွားကြောင်းလူပျောက်တိုင်ကြားခဲ့ပါတယ်မြေအောင်နှမြုပ်သူတွေကိုမြို့နယ်အုပ်ချုပ်ရေးမှူးအပါဝင်ကုညီရေးသိမ်းဖွဲ့တွေကနေရှာဖွေနေဆဲဖြစ်ပြီးမိုးရွာနေတဲ့အချိန်တွေကြောင့်ရှာဖွေရခက်ခဲနေတယ်လို့ကိုနောင်လတ်ကြံမော်ကပြောပါတယ်
တောက်ပြီးတော့ဒီကဖုန်းနဲ့ပြန်ပြီးတော့ပုတ်မယ်ဆိုရင်ဒီမီတုံခါအားနဲ့နေရပြန်ပြီးတော့ပြုံနိုင်မဲ့အလားအလာရှိတယ်ဒီမင်းကမျိုးတော့ရောက်သေးတယ်ဆိုတော့ပေါင်နဲ့တည်းပေါ်လာတဲ့လူတွေလိုက်ဆဲတယ်အဲ့လိုပဲရှိ
အခုလိုဖားကဒေတာကြောက်စိမ့်တွင်းမှာမြေစာပြိုကျမှုကြောင့်အစုလိုက်ပြုံလိုက်တေကြီးပြည့်စည်နေရတဲ့အဖြစ်မကြာခဏဖြစ်ပေါ်နေတဲ့အပေါ်မှာကြောက်စိမ့်သူဖော်ရေးလုပ်ငန်းတွေမှာအစိုးရကင်တွေပုံစီစဉ်နေမကြဘူးလို့လဲတဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကပြောဆိုမှုတွေရှိနေပေမဲ့လည်းရေမစေးကြောက်ရှာဖွေသူတွေစီကံလိုက်နာမှုအပိုင်းအားနည်းနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသက်ရှိလက်ဆိုင်ကပြောပါတယ်
တိုင်းနဲ့ပြည်နယ်14ခုကအတိအကျရောက်လာတဲ့လူတွေဆိုတဲ့အချိန်ကျသူ့ရဲ့နေကြတာမှာသူရဲ့ဒီအဆက်ကဲရှိတော့ကျွန်တော်ဒီဒေတာမှာဒီပေါက်စင်းလေးရှာဖွေရင်းနဲ့ပေါ့နော်သူ့ရဲ့ဝမ်းစာလေးကဝယ်ကူတဲ့အချိန်ကျတော့ဒီမှာရောက်ရှိတဲ့အချိန်ဆောက်ကြတော့လေအတူရကတော့သူတို့ကိုပြောပြတာပေါ့နော်ဒီလိုဘေးအန္တရာယ်ရှိတဲ့အနေအထားတွေနဲ့ပတ်သက်တာသူတို့ပြလေးရှိတာပေါ့ပြီးတော့တားမစ်စာတွေလည်းကတ်ထားတာတွေရှိတာပေါ့ဆိုတော့လေအဲ့ဒီမှာရှိတဲ့ဒေကန်လူတန်းစားတွေအဲ့ဒီမှာအလုံးလုံးနေတဲ့လူတွေကတိုင်းနာမှုတိုင်းဆိုင်ရာအားနည်းတဲ့အခြေကြတော့အခုကိုဖြစ်ရတာပေါ့နော
်ကချင်ပြည်နယ်တွင်ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေမှာအစိုးရအနေနဲ့စနစ်တကျကင်တွေဖို့လိုအပ်နေတယ်လို့ကချင်မျိုးရကွန်ကရက်ပါတီကဥလဖိုင်အောင်လကပြောပါတယ
်ဥပဒေစိုးမိုးမှုအရေးကြီးပါတယ်ဒီချက်ကကျွန်တော်အန်ဒီရရှိတဲ့ချင်းပြည်ကိုမိုးတွင်းချင်းမှာပြစ်ထားဖို့ကျွန်တော်လိုချင်ပါတယ်ဒီတပ်တို့ချင်းဝန်ကြီးဌာနကလည်းရဲတွေပါတယ်နဲ့တမ်းမြင့်နေရလို့ပြောလို့ရှိရင်တစ်ချက်နောက်တစ်ချက်ကသူတို့ရေမစေးဓမ္မတွေကိုလည်းမပုန်တင်နဲ့ကောင်းကောင်းအဝင်ထွက်ချက်မှဆစ်ဆေးလို့ရှိရင်သူတို့စစ်လူတွေများမှကျွန်တော်မချင်ဘူးသူတို့ကမပုန်တင်ကနဲ့ဘာနဲ့ကောင်းကောင်းလုပ်လို့ရှိရင်သူတို့စစ်ချင်းမျိုးတို့ကျွန်တော်မယူဆပါဘူး
ဖားကားမြို့နယ်တွင်သက်တမ်းကုန်လုပ်ကွက်ပိတ်သိမ်းလုပ်ကွက်တွေကိုအုပ်ချုပ်ရေးရန်နရကထိရောက်စွာပိတ်သိမ်းပေးဖို့လက်လုပ်လက်စားလုပ်ကွက်တွေကိုဥပဒေနဲ့ညီအမြန်ချထားပေးဖို့လက်ရှိလွှတ်တော်မှာကြောင်မြတ်ရတနာဥပဒေအမြန်ဆုံးရေးဆွဲပြဋ္ဌာန်းမှုကိုကချင်မျိုးရကွန်ကရစ်ပါတီကနေမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဖားကားဒေသတွင်းမှာရေကြီးမြေပြိုမှုတွေတည်ဆုံမှုတွေကအစဉ်လိုလိုဖြစ်ပွားနေပြီး2018ခုနှစ်တွင်းမှာဖားကားဒေသထဲမြေပြိုကျမှုကြောင့်တည်ဆုံသူပေါင်း120ကျော်ထိရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
ဖကမှာနောက်ထပ်ရုပ်လောင်းတွေတွေ့ရှိတာနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းရဲ့သတင်းပင်ပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ထိုင်းနိုင်ငံဘက်ကမွေးစီသတင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာတဲ့ကာလာတန်ဘူဘတ်တန်ပေါင်း 3,000 လောက်ရှိတဲ့စိတ်ကြွစီ 12 တန်းကနေအတူအိုက်စ်လို့ခေါ်တဲ့မွေးစီတွေဖမ်းမိခဲ့ကြောင်းဒီစီတွေဟာဝါတောင်ပိုင်းကလာတယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့ဇူလိုင်လ29ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောကြားခဲ့ပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်ပြည်သတင်းတော့မယေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေပြောင်းမှုဆန်နေတင်ဆောင်ပြီးမောင်းနှင်လာတဲ့ကားဟာစင်ပူရီပြည်နယ်ခရောင်မြို့အရောက်မှာတော့စစ်တပ်နဲ့ရဲတွေကတားဆီးစစ်ဆေးရာကနေပြောင်းဆန်နေအောက်မှာဖွက်ထားတဲ့တဲဆောင်လာတဲ့စိတ်ကြဆေးပြား 17.6 သိန်းကျော်နဲ့အတူ ice လို့ခေါ်တဲ့မူးယစ်ဆေး 685 ကီလိုကိုဖမ်းဆီးမိခဲ့ကြောင်းထိုင်းရနာပိုင်းတွေကဇူလိုင်လ28ရက်နေ့မှာသတင်းစာရှင်းလင်းခဲ့ပါတယ
်ก็เรียนสื่อมวลชนนะครับการจับกุมครั้งนี้ก็ถือว่าเป็นครั้งใหญ่แล้วก็ต้องขอชมเชยกองบัญชาการตำรวจภูธรภาค1นะครับจะเห็นได้ว่าไม่ว่าจะเป็นตำรวจภูธรภาค1หรือว่านครบาลที่จับยาเสพติดทั้ง ice ทั้งยาบ้าเนี่ยได้จำนวนเยอะๆเนี่ยมันไม่ใช่แค่เรื่องของการตั้งด่านมั่นคงอย่างเดียวครับเพราะฉะนั้นเนี่ยทางรัฐบาลให้เราปฏิบัติ
ดีมุ้ยเยเซวาฤကိုซาลาเอ็ดတွေเนี่ยထုတ်ပိုးထားပြီးအထုတ်တွေထဲမှာစိတ်ကြွစီးပြားပေါင်း 17.6 သိန်းနဲ့အတူအိုက်စ်လို့ခေါ်တဲ့မุ้ยเยเซ 685 กิโลกรัมကိုဖမ်းဆီးမိခဲ့ကြောင်းတရားခံကားသမားနဲ့ဇနီးပါဝင်တရားခံ3ကိုလည်းဖမ်းဆီးစစ်ဆေးခဲ့ပါတယ်တရားခံအဖြစ်ဖမ်းဆီးထားတဲ့ရင်မောင်းသူကတော့သူ့အနေနဲ့တတ်မှတ်ထားတဲ့နေရာအရောက်ကိုပို့ဖို့အတွက်ထိုင်းဘက်ကခုနှစ်သိန်းရယူပြီးလုပ်ပေးခဲ့တာဖြစ်ကြောင်းသူ့ကိုမူးယစ်ကုန်တယ်တွေကငှားရမ်းခဲ့တာလို့ဝန်ခံခဲ့ကြောင်းထိုင်းရနာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်။အဲ့ဒီကားရဲ့ရှေ့ကနေရဲကင်းတွေရှိမရှိရှေ့ပြေးအဖြစ်လမ်းကြောင်းကြည့်ရတဲ့ကားသမားကိုတော့ဘက်ငွေ6သိန်းပေးခဲ့ရတယ်ဆိုပြီးတရားခံတွေရဲ့ဝန်ခံချက်တွေကိုရဲဘော်ချုပ်ကြီးကထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုလိုမျိုးကုန်တင်ကားနဲ့မူးယစ်စေးဝါးတွေတင်ပို့နေတာဟာရှစ်ကြိမ်ရှိပြီဖြစ်တဲ့အကြောင်းအခု၉ကြိမ်မြောက်တဲဆောင်လာတဲ့အချိန်ကြမှာရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာလို့လည်းဆိုပါတယ်။ထိုင်းအမတ်တစ်စစ်ဒေသမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့တာဝန်ရှိသူရဲဘော်ချုပ်ကြီးပြောတာကဒီမူးယစ်စေးဝါးတွေဟာဝါတောင်ပိုင်းကနေတဲဆောင်လာတာဖြစ်တယ်။ခုလိုဖမ်းဆီးနိုင်ခဲ့တာဟာအစိုးရရဲ့မူးယစ်စေးဝါးနှိမ့်နှင်းမူဝါဒကိုရဲတပ်ဖွဲ့တွေကထိထိရောက်ရောက်လှုပ်ဆောင်ခဲ့တာကြောင့်ဖမ်းဆီးမိခဲ့တာလို့လည်းပြောဆိုသွားပါတယ်။၂၀၁၈ခုနှစ်ထဲမှာတော့ဒီမူးယစ်စေးဝါးတွေဟာဖမ်းမိတာအများဆုံးဖြစ်ပြီး2018ခုနှစ်အတွင်းမှာစိတ်ကြွစီးပေါင်းအလုံးရေတန်း80ထက်မနည်းကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မနေ့ဖြန်စနေညအတိုင်းရဲ့လီလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုချင်ပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။ပြည်အပ်ပြည်နယ်မှာဗိုလ်ချုပ်ကျေးရွာစိုက်ထုမဲ့အစီအစဉ်အတွက်အခြေအတင်ဖြစ်စရာတွေကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်းဖို့ပြည်နယ်ဝန်ကြီးချုပ်ကတတိပေးလိုက်တဲ့အတွက်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်။မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမက်မောမှုတသက်ကြောင့်လားနိုင်ငံရေးကောင်ဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံစီစဉ်မှာစွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဖီယိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
သောရရှင်နေနေကျွန်တော်တို့ရဲ့ဒိုင်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်ချင်ပါတယ်။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ကမ္ဘောဒီးယားနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲပေးချင်ပါတယ်။ကမ္ဘောဒီးယားနိုင်ငံကို33နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာဒီသတင်းဘက်ကမှချင်းပါမဲ့ရွေးကောက်ပွဲမှာလည်းသူဆက်ပြီးအာဏာချုပ်ကင်ထားနိုင်အောင်အဖက်ဘက်ကပြင်ဆင်ထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာပဲဖြစ်ဖြစ်နိုင်ငံရဲ့ခြားမှာပဲဖြစ်ဖြစ်သူ့အစိုးရကိုစန့်ကျင်တဲ့တိုက်ခိုက်နေအနေနဲ့အမြဲစိုးရင်ထိလန့်နေအောင်လဲစနစ်တကျစီမံဆောင်ရွက်ထားတာပါ။အခုခါမှာတော့လူခွင့်ချုပ်ဖောက်မှုတွေပြောင်းကျွလွန်နေတဲ့ဟွန်ဆန်အာနာရှင်ဆိုရကိုအမေရိကန်အောက်လွှတ်တော်ကတန်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်ထားပေမဲ့သူ့အနေနဲ့တုံ့လောက်တဲ့အရေးရောင်တော့မတွေ့ရပါဘူး။ဒေးဗစ်ဘွားဘန်ကောက်နဲ့ဖနန်ပင်ကနေသတင်းပေးပို့ထားတာကိုကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
1980ခုနှစ်တည်းစီကထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းမှာခိုးလုံခဲ့ပူးတဲ့ဆယ်ကျော်သက်အရွယ်တာရိုဟာအခုခါမှာဝိုင်းရင်ကမ္ဘောဒီးယားတိုက်ခိုက်ပါတီဝင်အဖြစ်နဲ့ထိုင်းနိုင်ငံကိုနောက်တစ်ကြိမ်ထပ်မံထွက်ပြေးလာပါရယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကအတိုက်ခိုက်ပါတီကိုမတရားအသိမ်းအဖြစ်အစိုးရကကြေညာခဲ့တာကြောင့်မှာ
ဝိုင်းရင်နိုင်ငံရေးသမားတွေနိုင်ငံလူရှာသူတွေဟာအသက်ခံခဲ့ရတယ်လို့ထောင်ထံချမှတ်ခံရပြီးတချို့လည်းပြည်ပကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်
ကမ္ဘောဒီးယားပြည်သူတွေအနေနဲ့ဒီသတင်းပတ်ကုံမှာကျင်းပမယ့်ရွေးကောက်ပွဲကိုတပိတ်မှောက်ကြဖို့တာရိုကတိုက်တွန်းပါတယ်အတိုက်ခံပါတီဖြစ်တဲ့ CNRP ကမ္ဘောဒီးယား KDA ပါတီမပါဘဲနဲ့ကျင်းပတဲ့ရွေးကောက်ပွဲဟာအတူအောင်ဖြစ်တယ်လို့လည်းသူကဆိုပါတယ်အခုအခါမှာအာဏာရကမ္ဘောဒီးယားပြည်သူပါတီ CPP အပါအဝင်ရွေးကောက်ပွဲဝင်မဲ့ပါတီငယ်19ပါတီကတော့မဲမတမာမှုတွေရှိလိမ့်မယ်ဆိုတဲ့ဆွေးရည်မှုတွေကိုပယ်ချပါတယ်ဒါအပြင်အဓိကအတိုက်ခံပါတီဝင်ရောက်မရှင်းပြိုင်နိုင်ပေမဲ့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့ပတ်လိုက်မှုကင်းလိမ့်မယ်လို့လေးလာသူတွေကဖြောင်းပြပြောဆိုနိုင်လိမ့်မယ်အကြောင်းအာဏာရပါတီပြောခွင့်ရဆုတ်အိုင်ဆန်ကယုံကြည်ထားတာပါ
တိုက်ဝေထောမတာတာ
ပါတီကောင်းဆောင်ပါဝင်တဲ့ရွေးကောက်ပွဲမှာအတိုက်ခံပါတီပေါ်အလဲထူးချင်ကြတာကြီးပါပဲဘယ်သူမှအတိုက်ခံနိုင်မှာကိုမလိုလားကြပါဘူးဒီနေရာမှာတော့အားလုံးကအတူတူပါပဲ
ဒါပေမဲ့2015ခုနှစ်ကအောက်လွှတ်တော်ပြင်ပမှာ CNRP လွှတ်တော်အမှတ်2ဦးကိုဝန်ကြီးချုပ်ဟွန်ဆန်ရဲ့ကိုရန်တော်တပ်ဖွဲ့ဝင်တွေကအနိုင်ကျင့်ရိုက်နှက်ခဲ့တာကိုကြည်ချင်းအဖြစ်ဒီရွေးကောက်ပွဲအနေထားကိုလည်းခံမနိုင်တာပါCNRP ပါတီနဲ့တချိန်ကလက်တွဲဆောင်ရွက်ခဲ့ဘူးသူဆုတ်ကအာဏာရပါတီကိုထောက်ခံအားပေးဖို့သူ့အပေါ်ချင်းကြောက်ဖိအားပေးခံခဲ့ရဘူးကြောင်းအခုလိုပြောပြပါရစေ။
သူတို့ကိုထောက်ခံပြောဆိုပေးမယ်ဆိုရင်ဝေကြီးအဆင်ပြေမှာဖြစ်ပြီးတကယ်လို့သာအဲ့လိုမလုပ်ဘူးဆိုရင်အိမ်နဲ့ခြံကိုရောင်းပြီးအကျွေးပေးရမှာမျိုးပြောလာပါတယ်
။အခုလိုခြေနေရကြောင်းရွေးကောက်ပွဲနီလာချိန်မှာပဲဝန်ကြီးချုပ်ဟွန်ဆန်အပါအဝင်ထိပ်ပိုင်းခေါင်းဆောင်တွေကိုအမေရိကန်အောက်လွှတ်တော်ကအရေးယူတန်ခတ်လိုက်ပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲဟာဒီမိုကရေစီနီလန်းအတိုင်းကျင်းပတဲ့ရွေးကောက်ပွဲဖြစ်တဲ့ဆိုတော့ CPP ပါတီရဲ့အခိုင်အမာရည်တည်ချက်ကိုတော့ဘယ်လိုဖိအားမျိုးကမှပြောင်းလဲသွားစီမှာမဟုတ်ပါဘူးခင်ဗျာ။
ကိုအောင်ပြပြသွားတာဖြစ်ပါတယ်အခုတခါတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ပြီးတော့အလဲပေးခြင်းပါတယ်လွန်ခဲ့တဲ့49နှစ်တုန်းကအခုလိုဇူလိုင်လမှာအမေရိကန်အာကာသယာဉ်မှုတွေလှပကိုပထမဆုံးအကြိမ်ခြေချနိုင်ခဲ့ပါတယ်ဒီတစ်ပတ် VOA ရဲ့ plugin အစီအစဉ်မှာဝိုင်းရင်သတင်းတောက် Greta Van Susteren ကအမေရိကန်ရဲ့အာကာသစူးစမ်းရေးသမိုင်းနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အာကာသတက်တဲ့ထူထောင်ရေးအဆိုပြုချက်လွတ်တော်တဲ့ရှေ့ဆက်မတိုးနိုင်ခင်အနာဂတ်ဖြစ်နိုင်ခြေကိုဆွေးနွေးထားပါတယ်ဒီကြောင့် VOA သတင်းတောက်အိုနီသတင်းပေးဖို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလွန်ခဲ့တဲ့1962ခုနှစ်တုန်းကအာကာသပေါ်လူသားတွေခြေချရေးကမဖြစ်နိုင်တဲ့စင်ခေါ်မှုလို့ယူဆခဲ့ကြတာပါဒါပေမဲ့အဲ့ဒီနှစ်မေလ25ရက်နေ့မှာသမ္မတဂျွန် F ကနေဒီကထူးထူးခြားခြားခုလို့ပြောခဲ့ပါတယ
် I believe that this nation should commit itself to achieving the goal
ကျွန်တော်ယုံကြည်ပါတယ်အခုဆယ်စုနှစ်မကုန်ခင်လားပေါ်လူသားတို့ခြေချနိုင်ပြီးတော့မြေပြင်ကိုလည်းအနေနဲ့ကင်းကင်းပြန်ဆင်းလာနိုင်ရည်ညီမချက်အတွက်ဒီနိုင်ငံလေးနဲ့မဆုံးမနစ်လှုပ်ခိုင်သွားတဲ့မှာ
နောက်၈နှစ်ကြာမှာတော့ဒီကဏ္ဍမှာတဟုန်တိုးတိုးတက်သွားခဲ့ပါတယ် Smithsonian မြို့သားလေးချောင်းနဲ့အာကာသဆိုင်ရာပြတိုင်ဥက္ကဋ္ဌ Valerie နီးက
We had 15 minutes total experience in space when President
သမရကနေဒီကုလိုစင်ခေါ်လိုက်ချိန်တုန်းကကျမတို့မှာအာကာသတဲ့အတွေ့အကြုံကစုစုပေါင်းမှ15မိနစ်ပဲရှိခဲ့တာပါအဲ့တော့ဒီမန်းချက်ကြီးကိုရောက်ဖို့ဆိုတာကစဉ်းစားကြည့်လို့တော့မရနိုင်တော့တဲ့အနေအထားမျိုးပါ။ဒါပေမဲ့တကယ်တမ်းဒီမန်းချက်ပေါက်မြောက်သွားခဲ့ပါတယ်။နောက်နေ့ဆိုရင်လပေါ်မှာပထမဆုံးခြေချနိုင်ခဲ့တာ150တောင်ပြည့်တော်မယ်လေ
။ Valerie နီးအနေနဲ့အဲ့ဒီအချိန်ကလူထုအာကာသပေါ်စခြေချလိုက်တာကိုတွေ့ခဲ့စိတ်လူရှာအံ့ဩအားချဖို့ကောင်းခဲ့တာကိုပြန်ခံစားသတိရနေပါတယ်။ဒါပေမဲ့ဆယ်စုနှစ်တွေခြေပြီးအများကြီးကြာလာတဲ့အခုကာလမှာတော့ဒီအာကာသကိုစစ်ပွဲတွေအတွက်သုံးမဲ့အန်ဒီယေကိုစိုးရိမ်နေပြီးအခုလိုဆက်ပြောခဲ့ပါတယ
် Disabling communication satellites disabling
ဆက်သွယ်ရေးဂျိုးတွေကိုရပ်ပစ်လိုက်ရတာ GPS ကြိုတုသုံးလမ်းညွှန်မြေပုံတွေမသုံးနိုင်တော့တာတွေဖြစ်လာရင်ကဘာပင်ပင်ပေါ်ကလက်ရှိလှုပ်ရှားနေတာတွေကိုရပ်တန့်သွားစေနိုင်ပါတယ်။အခုကျမတို့ကမြေပညာအပေါ်မိခိုအားထားနေရတာလေ။ဒါကြောင့်မို့အခုလိုအားလုံးထိခိုက်သွားမဲ့အဆင့်မျိုးမရောက်ရအောင်သတိကြီးကြီးထားပြီးစောင့်ကြည့်ထိန်းချောင်းသွားဖို့လိုပါတယ်။ဒီအတွက်ချိန်ချမှုတွေကအမြဲတမ်းရှိနေတာပါ
။သမ္မတထရမ်ကလည်းဇွန်လတုန်းကအာကာသတက်သစ်ထူထောင်ဖို့ပင်တဂွန်စစ်ဌာနချုပ်ကိုအမိန့်ပေးခဲ့ပြီးအခုလိုဆိုခဲ့ပါတယ
် When it comes to defending America it is not enough
မေဂန်နိုင်ငံကိုကာကွယ်ပေးဖို့ဆိုရင်အာကာသပေါ်မှာအမေရိကန်တွေအခြေချနိုင်ယူလောက်နဲ့မလုံလောက်ပါဘူးအမေရိကန်တွေအနေနဲ့အာကာသပေါ်မှာကြီးစိုးထားမှရမှာပါ
ဒါပေမဲ့ဒီအာကာသတက်သစ်ထူထောင်ရေးဗန်ဒါရေးဆိုင်ရာနောက်ဆုံးအဆုံးဖြတ်ပေးနိုင်တဲ့လွှတ်တော်ဘက်ကတော့ဒီအဆိုပြုချက်ပေါ်စိတ်ဝင်စားပါဘူးဒီပတ်မတိုင်ခင်ကပဲအထက်နဲ့အောက်လွှတ်တော်ကော်မတီတွေကနောက်နှစ်ဘတ်ဂျက်ဆွဲရမှာဒီအာကာသတက်အတွက်ဘတ်ဂျက်ထည့်မဆွဲခဲ့ပါဘူးခုလိုချိန်မှာပုဂ္ဂလိကစီးပွားရေးကဏ္ဍဘက်ကတော့အာကာသစူးစမ်းရေးကိုပုဂ္ဂလိကဈေးကွက်ဆန်လာအောင်လုပ်နိုင်ဖို့တွန်းအားပေးနေပါတယ် Police Space ကုမ္ပဏီက Aaron Osterreich က
Our view is that space the best way
ကျွန်တော်တို့အမြင်ကတော့ဒီအာကာသကနေအကောင်းဆုံးအကျိုးရနိုင်ဖို့ဆိုတာကလူတိုင်းအတွက်အသုံးဝင်တာမျိုးဖြစ်စေဖို့လိုပါတယ
်တကယ်တော့ပုဂ္ဂလိကကုမ္ပဏီကြီး6ခုအနေနဲ့အာကာသတွင်ခီးသွွားလာရေးလုပ်ငန်းအတွက်အလားအလာတွေကိုလုံးပန်းနေပြီးခီးသွွားတွေကိုဂျိုပက်လမ်းကြောင်းနဲ့လာပိုင်းတွေအထင်ပို့ကောင်းပို့နိုင်ဖို့ရှိနေပါတယ်နိုင်ငံတကာအာကာသစခန်းအရာရှိ Terry Verts ကလည်း
First 50 years were about the government space
ပထမ250ကာလတုန်းကတော့အစိုးရတွေကပဲကြီးစိုးထားခဲ့တာပါအာကာသခီးကဈေးကြီးတယ်လေနောက်ပြီး NDA လည်းများတယ်ကျန်တန်းနေဒါပေမဲ့လာမယ့်250ကာလမှာတော့အရင်လိုဆက်ဖြစ်တော့မှာမဟုတ်ပါဘူ
းတရားရှိ Verts ကဆက်ပြီးအာကာသလုပ်ငန်းရဲ့အနာဂတ်ကအစိုးရနဲ့ပုဂ္ဂလိကဖက်ဆက်ဆောင်ရွက်မှုပေါ်မူတည်လိမ့်မယ်လို့ဆိုလိုက်ပါတယ်ဒါအပြင် Boeing လင်ကုမ္ပဏီက Peter McGrath ကလည်းလက်ရှိအခြေအနေကအနာဂတ်အာကာသကဏ္ဍမှာပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေပိုများလာဖို့ဦးတည်နေတယ်လို့ဆိုပြီးအခုလိုဆက်ပြောပါတယ
်ကျွန်တော်အတိအကျပြောချင်တာကအစိုးရကဦးဆောင်တယ်နောက်ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကနောက်ကလိုက်ကြတယ်ပေါ့နော
်တကယ်တော့လဘော်လူသားတွေအခြေချနိုင်ခဲ့တဲ့250ပြည့်မြောက်ကာလရောက်ခဏဒီမှာနောက်250မှာဘလို့ဖြစ်လာမလဲဆိုတာပေါ့အလေးထားမှုတွေပိုများလာနေပါလေခင
်ဗျ VOA သတင်းတော့ Jasmine O'Neil သတင်းပေးပို့ထားတာကိုကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်တွေကို line to meter 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါပြန်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းည9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7 Jodu နဲ့ VOA ရဲ့ Facebook စာမျက်နှာတို့မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်သူတို့တရားမဝင်ဝင်လာတဲ့အတွက်ဖမ်းဆီးခံရပြီးမိဘတွေနဲ့တကွဲတပြားထိန်းသိမ်းခံထားတဲ့ကလေးတွေကိုမိသားစုနဲ့ပြန်လည်ပေါင်းစည်းပေးဖို့အစိုးရကိုတရားရုံးကအမိန့်ထုတ်ထားတဲ့နောက်ဆုံးသတ်မှတ်ရကြော်လွန်သွားပါပြီတရားရုံးနောက်ဆုံးရဖြစ်သတ်မှတ်ထားတဲ့မနေ့တုန်းကပဲသတ်မှတ်ချက်နဲ့ကန့်ညီတဲ့ကလေးတွေအလုံးကိုမိဘတွေနဲ့ပြန်လည်ပေါင်းစည်းပေးနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းလဲအစိုးရတောင်းရှိသူတွေပြောဆိုထားကြတာပါမြောက်ကိုရီးယားကနေအမေရိကန်စစ်လေယာဉ်နဲ့တက်ဆောင်လာတဲ့ကျွမ်းကျင်ရုပ်လောင်းတွေပါဝင်တဲ့တစ်တာ55ခုဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲမှာကျဆုံးသွားတဲ့အမေရိကန်စစ်သည်တွေဖြစ်တဲ့အကြောင်းသမ္မတရင်ပြည်တော်ကမနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်တည်ပြပါရယ်အမေရိကန်ကျဆုံးစစ်သည်တွေရဲ့ရုပ်လောင်းတွေတင်ဆောင်လာတဲ့လေယာဉ်ဟာမြောက်ကိုရီးယားဝန်ဆမ်းမြို့ကနေထွက်လာပြီးတောင်ကိုရီးယားနိုင်ငံဆွေးမြို့တော်နီး Hospitality Test Scan ကိုထွက်ခွာလာခဲ့ကြောင်းတရားဝင်လွှဲပြောင်းတဲ့ခန်းနာကိုလည်းဩဂုတ်လ1ရက်နေ့ Hospitality Test Scan မှာပဲကျင်းပမှာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားတာပါပါကစ္စတန်ကလွတ်တော်ယူကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမားဟောင်းအင်မရခန်ဦးဆောင်တဲ့ပါတီကအနံ့ရကြောင်းယူကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့လွတ်တော်မှာအများစုဖြစ်အနိုင်မရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့စည်းရမှာပါ။ကတ်လူမျိုးစုတွေကျောတော်နောက်ကံပေးထားတဲ့ Syrian Democratic Council SDC နဲ့ American ကျောတော်နောက်ကံပေးထားတဲ့ Syrian Democratic တပ်ဦး SDF ကကိုယ်စားလှယ်ဖွဲ့တွေ Syrian စုအတောင်ရှိသူတွေနဲ့ညီညီဆွေးနွေးဖို့ Syrian မျိုးတော်ကိုရောက်ရှိနေတဲ့အကြောင်းညွန်ပေါင်းတပ်ဖွဲ့တာဝန်ရှိသူတူကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။
သတင်းချင်းညုတ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါဒီညက်နေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချမ်းဖြစ်ပါတယ် VOA American အတန်းညာပိုင်းမြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိ line to meter 25 32 51နဲ့ line to meter 150တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောတာရှင်များအားလုံးစိတ်ချမ်းသာခြင်းကိုယ်ကျန်းမာခြင်းနဲ့ပြည့်စုံပြီးတော့ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.
Thank you.